မင်္ဂလာပါခင်ဗျာစက်တင်ဘာလ18ရက်စင်ကာပူချီဆိုင် The Straits Times သတင်းစာမှာမြန်မာနိုင်ငံရဲ့ကိုရိုနာကိုဗစ်ဗိုင်းရပ်စ်ကူးစက်မှုဒုတိယလှိုင်းမြန်မာလာနေချိန်လာမယ့်ရွေးကောက်ပွဲကလည်းနီးကပ်လာနေတဲ့အချိန်အခြေအနေနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့လအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုဒုတိယလှိုင်းကြောင့်ရန်ကုန်ဒေသနဲ့ရခိုင်ပြည်နယ်ကိုအဝင်အထွက်ပိတ်ထားလိုက်ပြီးတော့ကျန်တဲ့ဒေသတွေကိုလည်းပြည်တွင်းခရီးသွားလာခွင့်ပိတ်လိုက်ပါတယ်နိုင်ငံအတွင်းပြီးခဲ့တဲ့ဩဂုတ်လကဗိုင်းရပ်စ်ကူးစက်ခံရသူ၄ရောက်ဝန်းကျင်ရှိခဲ့ရာကစက်တင်ဘာလ18ရက်နေ့မှာကူးစက်ခံရသူအရေအတွက်4300သေဆုံးသူ62ဦးရှိခဲ့ပါတယ်ဗိုင်းရပ်စ်ကူးစက်နှုန်းတိုးပွားမြန်မာလာနေတာကြောင့်နိုင်ငံအတွင်းပိတ်ဆို့ကန့်သတ်မှုတွေချမှတ်ခဲ့ရသလိုရွေးကောက်ပွဲရှုဆိုင်ခံရတဲ့အခြေအနေမျိုးအထိလဲရောက်ရှိသွားနိုင်တဲ့အနေအထားနဲ့နိုင်ငံတော်နိုင်ငံဒေါ်ဆန်းစုကြည်ရင်ဆိုင်ရဖို့ရှိတယ်လို့ဆိုပါတယ်စစ်တပ်ကြောထောက်နောက်ခံပြုပြည်ထောင်စုစစ်ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP အပါအဝင်ပါတီပေါင်း2000လောက်ကလည်းရွေးကောက်ပွဲရက်ရွှေဆိုင်မှုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုစာပေးဖို့တောင်းဆိုထားပါတယ်။စီမင်းစီကန်းနဲ့မညီတဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးတာတွေအပါအဝင်လူစုလူဝေးနဲ့လှုပ်ရှားတာတွေကြောင့်ရောဂါကူးစက်မှုတွေပုံမတိုးပွားလာပြီးရွေးကောက်ပွဲထိခိုက်သွားမှာကိုစိုးရိမ်ကြကြောင်းလည်းဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်ကတော့ကူးစက်မှုကာကွယ်ရေးဆိုင်ရာစီမင်းစီကန်းတွေအတိုင်းတင်းတင်းကြပ်ကြပ်လိုက်နာဆောင်ရွက်ကြမယ်ဆိုရင်ယောဂကူးစက်မှုတွေကိုထိချုပ်နိုင်မှာဖြစ်ကြောင်းပြောပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလည်းရွေးကောက်ပွဲကိုအချိန်ကာလနှစ်လတည်းကြော်ပြီးရွှေ့ဆိုင်မယ်ဆိုရင်မတည်ငြိမ်မှုတွေပေါ်ပေါက်လာနိုင်တဲ့အတွက်မရွှေ့ဆိုင်ဖို့တားမြစ်ထားကြောင်းပြောဆိုပါတယ်ဒါကြောင့်မူလရွေးကောက်ပွဲအစီအစဉ်အတိုင်းပဲဆက်လက်ဆောင်ရွက်သွားမယ်ပုံရှိတယ်လို့ဆောင်းမကဖော်ပြပါတယ်ဒီအတွင်း NLD ပါတီဘဟုကော်မတီဝင်ဦးမျိုးညွန့်ကလည်းဗိုင်းရပ်စ်ကူးစက်မှုအမြင့်မားဆုံးဖြစ်နေတဲ့မြို့နယ်တွေမှာလိုအပ်တဲ့နေရာတွေကိုပိတ်ဆို့စီမင်းစည်းကမ်းတင်းကျပ်ထားတဲ့အတွက်လာမယ့်3-4ပတ်အတွင်းယောဂကူးစက်မှုကိုထိန်းချုပ်သွားနိုင်မှာဖြစ်ကြောင်းသတင်းဌာနတွေကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့ကိုရိုနာကာယောဂကူးစက်မှုအတွင်းရန်ကုန်ဒေသနဲ့ရခိုင်ပြည်နယ်ကိုလုံးဝနေပါပိတ်လိုက်တာယောဂကူးစက်မှုကာကွယ်ရေးစီမင်းတွေကြောင့်နိုင်ငံရဲ့လာမယ့်နှစ်စီးပွားရေးအခြေအနေထိခိုက်ခံရဖို့ရှိတဲ့အတွက်မြန်မာနိုင်ငံရဲ့လာမယ့်နှစ်စီးပွားရေး900ခိုင်နှုန်းတိုးတက်ဖို့ဆိုတဲ့ရည်မှန်းချက်ထိခိုက်သွားဖို့ရှိကြောင်းလည်းဆောင်းမကဖော်ပြပါတယ်။စတေမန်ဒါဆက်ရှိရဲ့ဂျပန်ချီဆိုင်ဒီပလိုမက်သတင်းစာမှာလည်းတရုတ်မြန်မာနယ်စပ်မှာကိုရိုနာကိုဗစ်ဗိုင်းရပ်စ်ကူးစက်မှုတိုက်ဖြစ်နေပုံအကြောင်းဆောင်းမတဲ့ပုံဖော်ပြခဲ့ပါတယ်မြန်မာနဲ့နယ်စပ်တရုတ်နိုင်ငံယူနန်ပြည်နယ်အတွင်းကရွှေလီမြို့မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့မြန်မာနိုင်ငံသားနှစ်ဦးကိုစတေမန်ဒါ3ရက်နေ့ကတွေ့ရှိခဲ့တဲ့အတွက်တရုတ်အစိုးရကရွှေလီမြို့ကိုပစ်လိုက်ပါတယ်မြို့နေလူဦးရေ2,000,000ကျော်ကိုလည်းရောဂါပိုးကူးစက်မှုရှိမရှိစစ်ဆေးနေပါတယ်ပြေဆုံးတဲ့စစ်ဆေးမှုတင်းကျပ်တဲ့တရားထားမှုတွေအပြင်မြို့ရဲ့အဝင်အထွက်အားလုံးကိုလည်းပိတ်ထားလိုက်ပါတယ်။စက်တင်ဘာ18ရက်နေ့မှာရွှေလီမြို့တွင်ယောဂကူးစက်မှုစစ်ဆေးရေးနေရာပေါင်း360ကျော်ကိုကျန်းမာရေးဝန်ထမ်း1200လောက်နဲ့ဖွင့်ခဲ့ပါတယ်။ဗိုင်းရပ်စ်ကူးစက်မှုစတင်ခဲ့တဲ့တရုတ်ပြည်မှာယောဂကူးစက်မှုကိုထိန်းချုပ်နိုင်ခဲ့ပုံရပေမဲ့မြန်မာနိုင်ငံမှာတော့ကူးစက်မှုတွေမြင့်တက်နေပါတယ်။လာမယ့်ရွေးကောက်ပွဲရွှေ့ဆိုင်မှုပြောဆိုတာတွေတောင်ပေါ်ပေါက်လာခဲ့ပါတယ်။အခုလိုမြန်မာနိုင်ငံမှာဗိုင်းရပ်စ်ကူးစက်မှုမြန်ဆန်နေတာကြောင့်တရုတ်ပြည်အနောက်တောင်ပိုင်းကိုကူးစက်လာနိုင်ခြေရှိနေတယ်လို့လည်းဆောင်းမကဆိုပါတယ်။စက်တင်ဘာလ14ရက်နေ့ကရှူလီမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေသဆိုင်ရာရဲတပ်ဖွဲ့လက်ထောက်ညွှန်ကြားရေးမှူးကနေဆက်ဒေသလူငုံကြီးဆောင်ရွက်ရာမှာအခက်အခဲတွေရှိနေကြောင်းရှူလီနဲ့မြန်မာကြားတရားဝင်ပုံမှန်နယ်မြေမရှိသလိုဖြစ်နေပြီးနှစ်ဖက်လုံးကလူတွေကအပြန်အလှန်ဝင်ထွက်နေတရုတ်လူပဲပြောနေကြတဲ့အတွက်နှစ်ဖက်ဒေသခံတွေရဲ့ခရီးသွားလာမှုအပေါ်စောင့်ကြည့်ဖို့မလွယ်ကူပဲဖြစ်နေကြောင်းပြောဆိုခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်ခင်ဗျာ